American Lotto မှာမနေ့ကကျင်းပတဲ့အခမ်းအနားတစ်ခုမှာရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်အဲ့ဒီဒေသကိုသွားရောက်ကြည့်ရှုဖို့အမျိုးသမီးညီညာရေးလှုပ်ရှားသူများကွန်ရက်အဖွဲ့ခေါင်းဆောင်ဒေါ်ဝေဝေနုကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။ရိုဟင်ဂျာပြည်ပခါနဲ့ပတ်သက်ပြီးစစ်ထွေးဆိုတဲ့မှတ်တမ်းတင်ရုပ်ရှင်ပြပွဲနဲ့ဆွေးနွေးပွဲမှာသူမကအခုလိုပြောကြားခဲ့တာပါ။
ကျမချင်တဲ့တော့အောင်ဆန်းစုကြည်အနေနဲ့ပို့မှုပြီးတော့ဒီပြဿနာကိုတည်တည်ချဲချာကြည်ကြပြန့်ပြန့်ကြည့်ဖို့လိုတယ်လို့ထင်တယ်ပေါ့နော်နောက်တစ်ခုကရခိုင်ပြည်ကိုလည်းသွားပါလေ့လာပါပြိပခါထဲမှာပါဝင်နေတဲ့သူတွေအားလုံးကိုလည်းတွေ့စေချင်တယ်ပေါ့နော်ဒီလူမျိုးစုအကုန်လုံးကိုလည်းသွားပြီးတွေ့စေချင်တယ်စကားတွေပြည်သူတွေရဲ့စကားတွေနားထောင်စေချင်တယ်နားထောင်ခြင်းအပြင်လူရီယာတကယ်ဘယ်လိုခံစားနေရလဲဘာတွေဖြစ်နေလဲဆိုတာပုံမို့ပြီးတော့သိရှိလာမယ်လို့ထင်တယ်အဲ့ခါကြာလို့ရှင်တော်ဆန်းစုကြည်အနေနဲ့တုံ့ပြန်တဲ့အခါမှာပို့ပြီးတော့ထိရောက်တဲ့တုံ့ပြန်မှုတွေလုံနိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ်ရှင
်အဲ့ဒီအခမ်းအနားကို American Outlook တော်အမတ် Elio Angel တက်ရောက်ပြီးရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခအတွေ့မြန်မာအစိုးရကိုအရေးယူဖို့ကြိုးပမ်းမှဖြစ်ကြောင်းပြောကြားခဲ့ပါတယ် Outlook တော် Raven အဆောက်အဦးမှကျင်းပတဲ့အဲ့ဒီအခမ်းအနားမှာRider Jenny Hellasi ရိုက်ကူးတင်ဆက်တဲ့စစ်ထွေးဆိုတဲ့မှတ်တမ်းတင်ဗီဒီယိုတစ်ခုကိုပြသခဲ့ပါတယ်။ရခိုင်ပြည်နယ်ကပြိပက္ခဖြစ်ပွားရာဒေသမှာအတူတကွကြီးပြင်းလာတဲ့ရခိုင်ဗုဒ္ဓဘာသာနဲ့မွဆလင်လူငယ်တွေအကြားခင်မင်မှုပျောက်ကွယ်သွားပုံတွေသူတို့ရဲ့ခံစားမှုအမြင်နဲ့အနာဂတ်စိတ်ကူးတွေကိုတင်ပြထားတာပါ။ဒါအပြင်ပြိပက္ခရဲ့ဆိုးကျိုးတွေကိုနားလည်သဘောပေါက်အောင်လူငယ်မျိုးဆက်သစ်တွေပညာတတ်ဖို့အရေးကြီးကြောင်းရခိုင်ဆရာတော်တပားရဲ့မိန့်ကြားချက်ရဲတပ်ဖွဲ့ဝင်တွေကမွ슬င်အိုးအိမ်တွေကိုဖျက်ဆီးပြီးလူတွေကိုရိုက်နှက်နေပုံမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အာရမပြုကျင့်ခံရတဲ့မွ슬င်အမျိုးသမီးတဦးရဲ့ပြောဆိုချက်စတာတွေလည်းပါဝင်ပါတယ်အခမ်းအနားကိုဒေါ်ဝေဝေနုအပြင်ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအစည်းအဝေးဥက္ကဋ္ဌဦးထွန်းခင်နဲ့ရန်ကုန်မြို့ကလာတဲ့ Smile ပညာရေးနဲ့ဖွံ့ဖြိုးမှုရန်ကုန်ငွေအဖွဲ့ခေါင်းဆောင်ဦးမျိုးဝင်းတို့လည်းတက်ရောက်ပါတယ်ခင်ဗျာဦးထွန်းခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြိပက္ခအတွက်မြန်မာတပ်မတော်ကောင်းဆောင်တွေမှအဓိကတာဝန်ရှိတယ်လို့ RFA ကိုပြောပါတယ
်အဓိကတော့မြန်မာစစ်တပ်ရဲ့စနစ်တကျသုံးသင်ရှင်းလင်းတဲ့စီမံကိန်းဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရိုဟင်ဂျာတွေကနိဘောင်းများစွာ CSO ရဲ့စနစ်တကျနှိပ်ခွဲမှုကိုခံနေရတဲ့အခုကျတော့နောက်ဆုံးအဆင့်ပေါ့နော်အဲကျွန်တော်တို့ပြောမယ်ဆိုရင်ဒီနေရာမှာ genocide ပေါ့လူမျိုးတို့တပ်ဖြတ်မှုကိုလုပ်နေတယ်လို့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းပြောချင်တယ်စစ်တပ်ကဝင်ပြီးတော့ကလေးတွေကိုအရှင်လက်လက်မီးရှို့တယ်ရိုဟင်ဂျာမင်းကလေးတွေကိုမဒိန်ချင်းတဲ့ရိုဟင်ဂျာအိမ်တွေကိုစနစ်တကျသူတို့မီးရှို့တယ်အဲ့ဒါတွေကြောင့်သူတို့ထွက်ပြေးရခြင်းဖြစ်တယ်လို့ကျွန်တော်ပြောပါတယ
်ဒါအပြင်မြန်မာအစိုးရတပ်ဖွဲ့တွေနဲ့ရခိုင်လူမျိုးတွေကရိုဟင်ဂျာမွတ်စလင်တွေကိုချိန်းချောက်မောင်းထုတ်ပြီးအိမ်တွေကိုအခုထိမီးရှို့နေကြောင်းမြန်မာအစိုးရအနေနဲ့ဒီပြဿနာကိုအမှန်တကယ်ဖြေရှင်းလိုစိတ်ရှိဖို့လိုကြောင်းလည်းသူကပြောပါတယ်
စတင်တဲ့သူတို့လက်ခံမယ်ဆိုရင်ရိုဟင်ဂျာတွေကိုအဓိကကမြန်မာပြည်မှာသူတို့ကိုအကာအကွယ်ပေးရမယ်ပြီးတော့သူတို့ယွာတွေသူတို့နေတဲ့အိမ်တွေမှာပြန်လာအောင်သူတို့လုပ်ပေးနိုင်ရမယ်လုံခြုံရေးပေးရမယ်သူတို့ရဲ့နိုင်ငံသားအခွင့်အရေးသူတို့ရဲ့ကျောင်းတက်ခွင့်လက်ထက်ခွင့်ပြီးတော့သူတို့ကိုစနစ်တကျအကာအကွယ်ပေးဖို့လိုအပ်တယ
်ဘာသာပေါင်းစုံအတူရှင်တွဲနေထိုင်ရေးအတွက်ဘယ်လိုဆောင်ရွက်သင့်တယ်ထင်ပါသလဲလို့ RFA ကမေးမြန်းရမှာတော့အမုန်းတရားပြန်ပွားမှုကိုတားဆီးဖို့အစိုးရနဲ့တပ်မတော်ကဆောင်ရွက်ရမှာဖြစ်ကြောင်းနဲ့လက်ရှိမှာဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုအကာအကွယ်ပေးနေတယ်လို့သူယူဆကြောင်းဦးထွန်းငင်ကပြောပါတယ်ခင်ဗျာ
မြန်မာပြည်မှာခေါင်းဆောင်ပိုင်းကအမုန်းတရားတွေပြန်ပွားအောင်လုပ်နေတယ်လို့ကျွန်တော်တို့ထင်တယ်အခုတည်းကရိုဟင်ဂျာရရှိမှာဆိုရင်ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်အစိုးရကိုအကာအကွယ်မပေးဘဲနဲ့သူကအမှန်အကန်ပြောတင်တယ်ဒီလူတွေဒီကနိုင်ငံသားများဖြစ်သည်နိုင်ငံသားမှဖြစ်သည်လို့သူတို့အခွင့်အရေးတွေပေးရမယ်ဆိုတာကိုသူတို့ခေါင်းဆောင်ပိုင်းကနေမှန်မှန်ကန်ကန်ယက်တည်ပြီးတော့ပြောတင်တယ်လို့ကျွန်တော်ထင်တယ်
ဦးမျိုးဝင်းကတော့ရခိုင်ပြည်နယ်မှာလူမျိုးရေးနဲ့ဘာသာရေးမုန်တီးမှုတွေရေရှည်ပပျောက်ရေးအတွက်ဒေသခံတွေရဲ့ပညာရေးကိုမြှင့်တင်ပေးဖို့လိုကြောင်းအရှင်ဝီရသူဦးဆောင်ပြီးအမုန်းတရားဖြန့်နေတဲ့တန်ကားတွေရှိသလိုငင်းညာရေးဟောပြောနေတဲ့ဆရာတော်တွေလည်းအများအပြားရှိကြောင်းပြောဆိုခဲ့ပါတယ်မနေ့ကအခမ်းအနားကို AJWS ခေါ်ကမ္ဘာလုံးဆိုင်ရာဂျူးလူမျိုးများအဖွဲ့နဲ့ NED ခေါ်ဒီမိုကရေစီပံ့ပိုးရေးအဖွဲ့တို့ကကြည့်မှုကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ